ယူကရိန်းနိုင်ငံမှာရုရှားကဆင်ရတိုးမြင့်နေချိန်မှာမြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့အရှိဘက်ချန်လုံခြုံရေးအတွက်အမေရိကန်ကနောက်ထပ်တပ်ရင်း2000စီလုံးမဲ့ကြောင်းပေါ်တူနီမှာပဲကြေညာလိုက်ပါတယ်။အများစုကိုပိုလန်နိုင်ငံမှာတာဝန်ပေးမှဖြစ်ပြီးဂျာမနီနိုင်ငံကစစ်တီ1000ကိုလည်းရူမေးနီးယားနိုင်ငံကိုပြောင်းရွှေ့ဖို့စီလုံးမှာပါ။ဒါပေမဲ့လည်းရုရှားကကျူးကျော်လာခဲ့ရင်ယူကရိန်းဘက်ကကူတိုက်ပေးဖို့မဟုတ်ဘူးလို့လည်းအမေရိကန်ပင်ကိုစစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်
။ These forces are not going to fight in Ukraine.
ဒီတပ်ဖွဲ့ရဲ့ယူကရိန်းမှာတိုက်ခိုက်ဖို့မဟုတ်ပါဘူး။ NATO မှာမိတ်တွေကာကွယ်ရေးခိုင်မာအောင်တိစောက်ဖို့ဖြစ်ပါတယ်လို့ပင်ဒဂွန်ပြောဝင်ရာဂျွန်ကာဘီကတင်းကြောက်တွေကိုပြောလိုက်တာပါ။ NATO ဖွဲ့အတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကတော့အမေရိကန်ရဲ့တန်တိတ်တန်ကိုအခိုင်အမာပြသလိုက်တဲ့လို့ရဖြစ်ပြောဆိုလိုက်ပါတယ်။တန်ရာတိုးမြင့်တဲ့အစီအစဉ်ဟာအမြဲတမ်းအတွက်မဟုတ်ပေမဲ့နောက်ထပ်လိုအပ်ရင်တော့ထပ်မံဆေးလွှတ်ဆောင်မှာဖြစ်ကြောင်းလည်းပင်ဒဂွန်ပြောဝင်ရာပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။လိုအပ်ရင်ဥရောပကိုဆေးလွှတ်ဖို့အမေရိကန်တပ်ဖွဲ့ဝင် 8500 ကိုအသင့်ပြင်ဖို့ပြည်ထောင်စုတင်ပတ်တဲ့တက်လန့်ထားတဲ့အစီအစဉ်နဲ့အခုတက်တွေထပ်မံဆေးလွတ်တာဟာတီးခြားစီဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့ဆုံးဖြတ်ချက်ချထားပြီးဖြစ်တယ်လို့အမေရိကန်ကမယူဆတဲ့အကြောင်းလဲကာဝေးဝူညီဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။အချိန်နဲ့မှာပဲရုရှားသမ္မတဘက်ကတင်းမာမှုတွေကိုရှော့ချလိုတဲ့သဘောထားမျိုးမတွေ့ရဘဲယူကရိန်းနိုင်ငံမြောက်ဘက်ကရုရှားနဲ့နီးစပ်တဲ့ဘယ်လာရုစ်နိုင်ငံနဲ့ယူကရိန်းရှိဘက်ရုရှားနယ်စပ်တွေမှာတန့်ရရတွေထပ်တိုးနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ယူကရိန်းပေါ်ရုရှားကလှုပ်လှန်နိုင်ခြင်းရှိတဲ့အခြေအနေတွေအတွက်အမေရိကန်ဘက်ကအစီအစဉ်တွေတော်တော်များများပြင်ဆင်ထားတယ်လို့လည်းပြောဆိုခဲ့ပါတယ်။